မရာထရမ့်အစိုးရတက်လာပြီးတဲ့နောက်ပိုင်းဒီနိုင်ငံအကြားကဆက်ဆံရေးအထူးသဖြင့်ကျွန်တော်တို့စိတ်ဝင်စားတာကတော့စီးပွားရေးပိုင်းအရာဆက်ဆံရေးဟာဘလို့များပြောင်းလဲမှုတွေရှိခဲ့ပါသလဲဗျ။
ဟုတ်ကဲ့ခင်ဗျာအခုကျွန်တော်တို့အခုပေါ့နော်အမေရိကန်နိုင်ငံကမြန်မာရေးရာ policy ကိုကြည့်မယ်ဆိုရင်အဖွဲ့အစည်းနှစ်ခုကိုအဓိကထားပြီးကြည့်ရမှာဖြစ်ပါတယ်ခင်ဗျာလွတ်တော်ဘက်ရှိတယ်လွတ်တော်ဆိုအထက်လွတ်တော်နဲ့အောက်လွတ်တော်ပေါ့နော်ပြီးတော့ဒီအင်ပြူရောဘက်ရှိတယ်လောလောဆယ်ကအထက်လွတ်တော်နဲ့အောက်လွတ်တော်ဘက်မှာကမြန်မာပြည်အရေးကိုကြည့်တဲ့အခါမှာစီးပွားရေးလူမှုရေးနိုင်ငံရေးအကုန်လုံးချုပ်ပြီးတော့ပေါ့နော် one issue တစ်ခုပဲထွက်နေတာကတော့ဗာလဲဆိုရခိုင်ရေးပေါ့ရခိုင်ရေးနဲ့ဆက်ဆက်ပြီးတော့ကစီးပွားရေးပိတ်ဆို့မှုတွေဆန့်ရှင်တွေပြန်ပြီးတော့ချမယ်ဆိုတဲ့အသံတွေထွက်နေတယ်ခင်ဗျာထွက်နေတဲ့ဟာလည်းလော်ဘီပေါင်းစုံကနေရခိုင်ရေးမှာအစိုးရရောအထူးဖြစ်ရင်တော့တက်မရောပေါ့နော်တနည်းမဟုတ်တနည်းနဲ့နံပါတ်၁ကတော့ accountability နံပါတ်၂ကတော့ဒီ repatriation ပေါ့နော်အဲ့ဒါတွေအတွက်ဖိအားပေးဖို့အတွက်တွန်းနေရဖြစ်တဲ့အတွက်လွှတ်တော်ကလည်းအဲ့ဒီလေးတန်းနဲ့အညီပေါ့လိုက်ပြီးတော့ကpush လို့ပို့ legislative bill တင်သွင်းပြီးဖြစ်တယ်လွှတ်တော်ဘက်ကဘလောက်ပဲပြောပြောလွှတ်တော်ဘက်ကဘလောက်ပဲအတန်းထွက်ထွက်အင်ပြူတော်ကလွှတ်တော်နဲ့အတွေးခေါ်ညီလာဆိုတော့ကျွန်တော်တို့ကြည့်ရတဲ့အခါမှာတွေ့ရတာတော့အင်ပြူတော်ဘက်ကအဲ့လောက်ကြီးအထိစီးပွားရေးပိတ်ဆို့မှုကိုအရင်တော့လိုမျိုးပြင်းပြင်းထန်ထန်တင်ဖို့မရှိဘူးလို့ကျွန်တော်တို့မြင်တယ်မရှိဘူးလို့ကျွန်တော်တို့သုံးသပ်တယ်တခုပဲအဲ့ဒါတော့ဘာလဲဆိုတော့အခုသူတို့အသက်ဝင်လာတဲ့ Global Magnitsky ဆိုတဲ့ sanction ပိတ်ဆို့မှုပေါ့နော်အဲ့ဒါတော့ဒါကဘာလုံးဆိုင်ရာsanction ဖြစ်ပြီးတော့ဒီလူခွင့်ရေးချိုးဖောက်မှုတွေကိုဒီ American အစိုးရဘက်ကနေပြုလုပ်မိတယ်လို့ထင်အဲ့ထင်တဲ့ပုံကိုနဲ့အဲ့ပုံကိုနဲ့ဆက်ဆက်တဲ့ဖွဲ့စည်းလူဖွဲ့စည်းနဲ့စီးပွားရေးလုပ်ငန်းတွေကိုပိတ်ဆိုတဲ့ sanction ပေါ့နော်အဲ့ဒါနဲ့ပို့ပြီးတော့တူတယောက်ချင်းစီပြီးတော့သူဖြစ်ရင်တမတော်အတွင်းကပုံကိုချိုးပဲစီးပွားရေးပိတ်ဆိုမှုချမယ်လို့အခုလည်းဒီတယောက်တော့ချထားတယ်ပေါ့နော်ဒါပေမဲ့ရှေ့ဆက်သွားရင်လည်း2ယောက်3ယောက်တော့မဟုတ်လဲအလွန်ဆုံး5ယောက်10ယောက်ကနေထပ်ပြီးတော့ပို့ပြီးချဖို့ချမယ်လို့ကျွန်တော်တို့မမြင်ဘူးခင်ဗ
ျ Global Magnitsky Act ကတော့ရုရှားအစိုးရရဲ့ပြောကားကြောင့်တည်သွားတဲ့ဒီရုရှားအတိုက်ခံခေါင်းဆောင်ကိုအခြေပြုပြီးပြဋ္ဌာန်းခဲ့တာပေါ့နော်ဆိုတော့ဒီ Global Magnitsky Act နဲ့ချမှတ်မယ်ဆိုရင်မြန်မာပြည်အတွက်ပိုကောင်းတာလားခင်ဗျအ
ဲ့ဒါကဘာကောင်းလဲဆိုတော့ကအရင်တော့လိုမျိုး IEPA လိုမျိုး Burma Sanction လိုမျိုးဒီနိုင်ငံလုံးဆိုင်ရာချမှတ်မှုမဟုတ်တဲ့အတွက်အရသာအစိုးရရောပြည်တွင်းမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်ရောဆိုရပါတယ် conglomerate တွေပေါ့နော် MECO UMEHRO လိုမျိုးအဖွဲ့အစည်းတွေအတွက်ကောခရဲရိုက်မှုနည်းမယ်လို့ကျွန်တော်တို့သုံးသပ်ပါတယ
်အမေရိကန်လွတ်တော်ကမြန်မာပြည်ပေါ်ထားတဲ့သဘောထားကရောဘယ်လိုရှိလဲခင်ဗျကိုလဖုံးမြင့်တို့တီးခေါက်တီးရတဲ့အခြေအနေအရာပေါ့လေ
လွတ်တော်အတွင်းမှာလည်းအခုဟာအောက်လွတ်တော်မှာတော့မြန်မာပြည်ကိုဒီထဲထဲဝင်ဝင်ပေါ့နော်စီးပွားရေးဆန့်ကျင်ထပ်ပြီးတော့ချမှတ်ဖို့အတွက်အာတိသပြင်းနေတယ်တို့ပဲကအထက်လွှတ်တော်မှာကြတော့ကျွန်တော်တို့မြန်မာရေးကိုလည်းကောင်းကောင်းနားလည်တဲ့အခုကျွန်တော်တို့တိုင်းမြန်ပုဂ္ဂိုလ်နဲ့လည်းဟိုပုဂ္ဂိုလ်ရေးရရင်ရင်းနေတဲ့ Rich McConnell နော်ဒီအထက်လွှတ်တော်ဥက္ကဋ္ဌပေါ့နော်သူကဒီဒါဝင်လာသမျှမြန်မာပြည်ကိုတင်သွင်းဖို့ဆန်ရှင်ဝင်လာသမျှအကုန်လုံးကိုသူကဗီဒီယိုသုံးပြီးရိုက်ချနေတယ်အဲ့တော့အဲ့အတွက်ကြောင့်မလို့ပေါ်လွှတ်တော်မှာတော့မြန်မာပြည်အတွက်တည်တဲ့ဆန်ရှင်ဆိုတာအောင်မြင်မှုကလန်းနေတယ်မဖြစ်တော့ဘူးဒီပြင်သူတို့ဟို NDA လိုမျိုးဟို National Defense Bill နဲ့တွဲပြီးတော့သူတို့တင်လာတော့မှအဖြုတ်ချခံရတယ်
။ဒါပေမဲ့လက်ရှိမှာကနိုင်ငံတကာကယင်းနှိမ့်ညံမှုတွေဒီ FBI နေထင်သလောက်ရောက်မလာဘူးဖြစ်နေတော့ American company တွေဘက်ကရောမြန်မာနိုင်ငံအပေါ်ဘယ်လိုသဘောထားကြသလဲခင်ဗျ
။ Reputational risk ready company တွေကလည်းခင်ဗျာသိရတဲ့အတိုင်းပဲနိုင်ငံတိုင်းနိုင်ငံကိုဝင်ပြီဆိုရင်ဒီဥပဒေနဲ့ဟိုဥပဒေဘောင်နဲ့ policy ကတပိုင်းလေဒီအမြင်ပေါ့ optics ကဘယ်လိုမြင်လဲဆိုတာလေဒီ American company တွေတအားအရေးကြီး။ဘာလို့လဲဆိုတော့သူတို့ကဟိုတကဘာလုံးမှာလှည့်ပတ်ပြီးတော့သူတို့ operation တွေအကုန်လုံးကလုပ်နေရအောင်။အဲ့တော့ကြည့်ပြီးသူတို့မြန်မာနိုင်ငံကိုအခုလိုမျိုးသိပ်ပြီးတော့နိုင်ငံတကာမီဒီယာဝင်ကြည့်မအောင်နိုင်ငံတကာရဝမ်းမအောင်လည်းနည်းသိပ်ပြီးမတိမငြိမ်ဖြစ်နေတဲ့အချိန်မျိုးမှာဝင်သူတို့ရဲ့ blowback ပေါ့နော်။ဒီ media blowback ကိုလည်းသူတို့ကထည့်ပြီးစဉ်းစားရတယ်။အဲ့တော့အဲ့အကုန်လုံး reputational risk factor တခုရဲ့နောက်တစ်ခုကကြတော့ဘာလဲဆိုတော့ဒီလမ်းမနေတာဆက်သွယ်ရေးနော်မြင့်တင်မှုလိုအပ်တာတွေအဲလက်စစ်မြင့်တင်မှုလိုအပ်တာတွေ capacity လူစွမ်းအားအရင်မြင့်တင်မှုလိုအပ်တာတွေအဲ့ဒီ challenges တွေပေါ့နော်ခက်ခဲလေးတွေကတော့ထုံစံတိုင်းပဲရှိနေသေးတော့မှာပဲ
ဒီ Oculus 1ရက်နေ့မှာဆိုလို့ချင်းမြန်မာနိုင်ငံက company မပုံတင်တဲ့ဥပဒေသစပြီးအသက်ဝင်တယ်လေဒီလက်ရှိအစိုးရအသစ်မှာပြန်ပြီးတော့ပြင်ဆင်ရေးဆွဲပြဋ္ဌာန်းလိုက်တဲ့ဥပဒေသပေါ့နော်ဆိုတော့ကျွန်တော်တို့ရေဘွားအဲ့ဒီဥပဒေသကိုကြည့်ရတာကတော့ပြည်တွင်းစီးပွားရေးလုပ်ငန်းတွေ အလုတ်ကိုင်ခွင်လန်းနေတိုးတက်အောင်လှုပ်ဆောင်တယ်လို့ယူဆရတဲ့အပြင်နိုင်ငံခြားကရင်းနှီးမြှုပ်နှံမှုတွေလည်းပိုပြီးရောက်လာအောင်ဆွဲဆောင်တဲ့သဘောတက်ရောက်တယ်လို့မြင်လို့ရတယ်လေ။ဘာလို့ဆိုတော့သူကဟိုကုမ္ပဏီမပုံတင်တဲ့ဥပဒေတွေကိုအများကြီးဖြေလျှော့ပေးလိုက်တယ်။နောက်ပြီးတော့ online ကနေမပုံတင်လို့လွယ်ကူအောင်သူတို့လှုပ်ပေးတယ်ပြောတယ်။ဒါဟိုလောလောဆယ်မှာလှုပ်ပေးတယ်ပြောတယ်ပေါ့နော်။ဟိုတကယ် online ကအလုပ်ဖြစ်သေးမဖြစ်သေးတော့ကျွန်တော်လည်းမသိသေးဘူးပေါ့။နောက်တစ်ခုကဒီနိုင်ငံခြားသားတွေမြန်မာနိုင်ငံမှာလာပြီးအစုရှယ်ယာရင်းနှီးမြှုပ်နှံနဲ့ရာခိုင်နှုန်းကိုလည်းသူကမြင့်ပေးလိုက်တယ်30ရာခိုင်နှုန်းအထိတိုးပေးလိုက်တယ်ဆိုပြီးတော့အဲ့ဒီဥပဒေမှာဖော်ပြထားတာရှိတယ်ဆိုတော့အဲ့လိုမျိုးဥပဒေတွေပြောင်းလဲတာကရောကိုလာဖုံးမြင့်တို့ကိုစားပြုတဲ့ US ASEAN Business Council ကအဖွဲ့ဝင်တွေအတွက်စိတ်ဝင်စားမှုပိုရှိလာစေမလားဒီဟာတွေကတော့အစိုးရရည်ရွယ်သလိုမျိုးနိုင်ငံတကာရင်းနှီးမြှုပ်နှံမှုတွေပိုရောက်လာနိုင်မလား
အခုဒီ company law အသက်ကနံပါတ်၁ကတော့ဒီနော်လိုမျိုး bureaucratic red tape ပေါ့ဗျာမကြတော့ပဲနဲ့တက်ပြီးတော့ online ကနေပဲအကုန်လုံးလုပ်လို့ရတယ်ဆိုတာအားလုံးတို့အများကြီးပို့ပြီးတော့လွယ်လွယ်ကူကူเนาะရင်းနှီးမြှုပ်နှံမှုလုပ်ငန်းတွေလှုပ်ဆောင်လို့ရအောင်လို့ဒါ land design ဖွင့်ပေးလိုက်တယ်လို့ကျွန်တော်မြင်တယ်နောက်တစ်ခုကဘာလဲဆိုတော့ဒီနိုင်ငံတကာလုပ်ငန်းတွေရဲ့30ရာခိုင်နှုန်းအထိပိုင်ရင်တို့ရဲ့စီးပွားရေး model ပေါ့နော်ပြည်တွင်းလုပ်ငန်းတွေလိုမျိုးပဲတန်းတူတဲ့အခွင့်အရေးရမယ်ဆိုတာကဝင်လာတဲ့လုပ်ငန်းတွေအတွက်လည်းအကျိုးရှိတယ်ကျွန်တော်တို့နိုင်ငံတွင်းမှာရှိရင်းစွဲလုပ်ငန်းကြီးတွေအားစအသေးလက်လုပ်ငန်းတွေအားစပို့ပြီးတော့ရင်းနှီးမြှုပ်နှံမှုတွေပို့ပြီးတော့ capital ပေါ့နော်တိုးလာမယ်ရလာမယ်လို့ကျွန်တော်တို့ယုံကြည်မျှော်လင့်ပါတယ်နောက်တစ်ခုကတော့တိတ်ပြီးတော့လူတွေတိတ်မပြောကြသေးရပါလဲဆိုတော့ဒီ foreign investment 30ရာခိုင်နှုန်းဆိုတာလက်ရှိလက်ဝဲဒီပြည်တွင်းလုပ်ငန်းတွေမကပဲねရန်ကုန် stock exchange ပေါ့ကျွန်တော် stock ဈေးကွက်မှာပါforeign area ဝင်ရောက်ပြီးတော့ stock way ယူလို့ရတယ်ဆိုတာကျွန်တော်တို့ YSX ရဲ့ potential အများစွာမြင့်တက်ပြီးလိုက်တယ်လို့ကျွန်တော်ထင်ပါတယ်